စကိုင်းတိုင်းရမတ်ပင်နယ်နဲ့ကဏီနယ်တို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ပြီးတော့နယ်မြေရှင်းလင်းနာတွေပြုလုပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလေကြောင်းကနေပစ်ခတ်ခံရတဲ့ဒီချင်းပုံးရွာတဲ့တေဆုံးတဲ့ရုပ်အလောင်းတချို့တွေ့ရတယ်လို့လည်းဒေတာကန်တွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စစ်ကောင်စီနဲ့ဒေတာကန်ကာကွယ်ရေးတပ်ဖွဲ့တို့စီးရဲတင်းမာနေတဲ့ရမတ်ပင်မြို့နယ်နဲ့ကဏီမြို့နယ်ကြားကတပြေအေးကြီးရွာကိုဖေဖော်ဝါရီလ28ရက်မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးနေမြေရှင်းလင်းတာတွေပြုလုပ်နေပါတယ်။စစ်ကောင်စီကတပြေအေးကြီးရွာကိုလေကြောင်းကပစ်ခတ်ပြီးမီးရှို့တာတွေပြုလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ
်။နှစ်ပိုင်းလုံးကဒီအချက်မဲ့စစ်ကောင်စီကရမ်းရင်လေးစီးနဲ့ပေါ့နော်ရမတ်ပင်မြို့နယ်ဝဆိုင်တောင်တချို့ကိုပစ်ခတ်တာတွေလုပ်ပါတယ်။ခုလက်ရှိနေထားတာကျွန်တော်တို့ဝဆိုင်တောင်ရဲ့နောက်ဖက်ကတပြေအေးကြီးရွာကိုအချက်မဲ့စစ်ကောင်စီနဲ့ကျွန်တော်တို့ခံမှုအောင်ပြီးရောဖွဲ့တွေတိုက်ပွဲကြီးအကြီးမားဆုံးပေါ့နော်ပြစ်နေတာရှိပါတယ်ဒလက်ဆက်ပေါ့နော်ရရင်ဘဝနေပြီးတော့အကုန်လုံးပေါ့နော်ပတ်ပစ်သွားတဲ့နေသားရှိပါတယ်ဘုံမီးတွေနဲ့သူတို့ချတာရှိပါတယ်တပင်းရွာမှာအချမ်းမဲ့စစ်ကောင်စီကအခုရွာကိုမီးလုံးရွာလုံးကြီးမီးရှို့နေတယ်အဲ့မှာတိုက်ပွဲအကြီးမားဆုံးဖြစ်နေတယ်ကျွန်တော်တို့ခိုင်ခိုင်ပြုံးမီဒီယာဖွဲ့တွေနဲ့တိုက်ပွဲအကြီးမားဆုံးဖြစ်နေတယ်အခုဖတ်ပြီးတော့ရရင်နှစ်စီးနဲ့ဖတ်ပြီးပြစ်နေပြန်ပြီကအခုလာပြီအခုပြစ
်ရမပင်မြို့နယ်တပြေးအေးရွာကိုစစ်ကောင်စီကရဟတ်ရင်နဲ့ပြစ်ခတ်တာကြောင့်ဒေသခံအများအပြားဟာရွာနဲ့အနီးဆုံးဖြစ်တဲ့ကဏီနယ်တွေကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ကဏီငယ်တဲ့ကချောင်းမအရှိရွာနဲ့လင်းပုံးကြီးရွာဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတွေကိုလည်းနေ့လယ်ပိုင်းမှာစစ်ကောင်စီကရဟတ်ရှင်တွေနဲ့ပြစ်ခတ်တာတွေပြုလုပ်တယ်လို့ကဏီဒေသခံသူကပြောပါတယ်
။ဟုတ်ကဲ့ဗျာဒီမှာကျွန်တော်ရှိပြေးရှောင်နေတဲ့ဟာတွေကကျွန်တော်တော့တဲမှာတရက်ပင်နေအောင်ဈေးပင်နေအောင်မှာအရှိနေတာဗျာ။တော့ဆောင်တဲလေးတော့ဆောင်တဲလေးတွေရဲမှာရောရှိနေတာဗျာ။အဲ့လိုလေးတွေရှောင်နေကြတာဗျာ။ဟုတ်ကဲ့ဗျာဒီရောစစ်ပေးဆောင်နေရလင်မုံကြီးရွာရဲ့အနောက်ဘက်ချောင်းမကြီးရွာရဲ့အနောက်ဘက်ပေါ့ဗျာဟုတ်ကဲ့ဗျာအဲအဲ့လိုမျိုးစစ်ပေးဆောင်နေလူစုလူဝေးဖြစ်တဲ့နေရာဒီမှာအဲတို့ကဘောကနေပြီးတော့နေရင်လည်းပြစ်တာဗျာ
အခုလိုလေချောင်းကတက်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးတယ်လို့ဖေဖော်ဝါရီလ26ရက်ကရမတ်ပင်နယ်တွေကချင်းပုံးရွာနဲ့ညောင်ကိုင်းရွာကိုလေချောင်းကတက်ခတ်နေနေရှင်းလင်းတာနဲ့ပတ်သက်လို့လည်းသတင်းထုတ်ပြန်တာမရှိသေးပါဘူးချင်းပုံးရွာနဲ့ညောင်ကိုင်းရွာကိုလေကြောင်းကနေပစ်ခတ်ခဲ့လို့ချင်းပုံးရွာမှာတိတ်ဆုံးသူတွေရှိခဲ့တယ်လို့သိရပါဗျ။ရွာထဲပိတ်မိနေတဲ့ကလေးငယ်တွေလည်းမိဘတွေလက်ထဲပြန်လည်ရောက်ရှိသွားပြီလို့ဒေသခံသူကပြောပါဗျ
။ကိုလောင်းတော့လက်တွေ့တွေ့ရတယ်အဲ့လောင်းနေရတော့အဲ့နဲ့ကောက်ပြီးတော့ကြအကုန်လုံးအုံးမီးရှို့တာကြရတဲ့ကားတွေဆိုင်ကြတယ်ရတော့အဲ့မနေ့ကအုံးမီးရှို့ပြစ်တာပဲ။သူကဝန်ကြီးကခေါ်ပြီးတော့သူကပြန်သွားတော့ကောင်းလို့သူ့မအေးလက်ထဲကိုရောက်ပြီးအဲ့ဒါတော့မူနဲ့ရသွားပြီ။
ဖေဖော်ဝါရီလအစကတည်းကရင်းမပင်ကဏီစတဲ့မြို့တွေကိုစစ်ကောင်စီကနေနေရှင်းလင်းတာတွေဇက်တိုက်ပစ်လုပ်နေတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးလက်ရှိမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးစစ်ရေးတင်းမာနေပါတယ်ခင်ဗျာ